ရုရှားရဲ့ကာဝေးကဏ္ဍကိုအားကောင်းစေဖို့ကူညီပေးတဲ့ငွေကြေးဆိုင်ရာအဖွဲ့အစည်းတွေကိုပြစ်မှတ်ထားပိတ်ဆို့ရေးယူနိုင်ဖို့ဗနာယီဌာနတွေအခွင့်အာဏာပေးတဲ့သမ္မတအမိန့်တရက်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ကြနေမှာလက်မှတ်ရေးထိုးလိုက်ပါတယ်။ဒါက22လနီးပါးကြာလာပြီဖြစ်တဲ့ယူကရိန်းကရုရှားချူချော်စစ်ပွဲတွင်ရုတ်ရော်သွားတဲ့ရုရှားစစ်တပ်ရဲ့လက်နက်ခဲယမ်းမီးကျောက်တွေကိုပြန်လည်ဖြည့်ဆည်းနိုင်မှုအပေါ်ကန့်သတ်ဖို့ရည်ရွယ်ပါတယ်။ယူကရိန်းစစ်တွေရုရှားဘက်ကတန်ကားတွေ drone တွေနဲ့ဒုံးကျည်စနစ်တွေပါဝင်စစ်ပစ္စည်းအစိတ်ပိုင်း 13,000 ကျော်ဆုတ်ရှုံးခဲ့ပြီဖြစ်ကြောင်းအမေရိကန်ကအကဲဖြတ်ထားတာပါ။ရုရှားစစ်တပ်တွေတိလျက်နဲ့ဖြစ်စီမတိလို့ဖြစ်စီပူပေါင်းတဲ့ဗဏ္ဍာရေးဆိုင်ရာအဖွဲ့အစည်းတွေကိုအရေးယူနိုင်မှုရည်ရွယ်ကြောင်းအမေရိကန်ဗဏ္ဍာရေးဝန်ကြီး Janet Yellen ကပြောပါတယ်။အခုသမ္မတအမေရိကန်အမေရိကန်အစိုးရဌာနတွေရဲ့သုံးသပ်ချက်နဲ့တူရုရှားနိုင်ငံအတွက်စိန်နဲ့ပင်လယ်ဇာသွင်းကုန်တွေပေါ်ကန့်သတ်ချက်တွေကိုလည်းတင်းကျပ်နိုင်မှာဖြစ်ပါတယ်။လက်တလောရပ်တန့်နိုင်မဲ့အလားအလာမရှိဖြစ်နေတဲ့ယူကရိန်းစစ်ပွဲမှာအမေရိကန်ရဲ့အကူအညီပေးနေတဲ့ကုန်ကျစရိတ်တွေအတွက်ဘိုင်ဒန်အစိုးရဟာပြည်တွင်းမှာပြင်းပြင်းထန်ထန်ဝေဖန်ခန့်နေရခြင်းလည်းဖြစ်ပါတယ်များ။